ဒီကကျွန်တော်ပြောချင်တာကတော့မန္တလေးကလူစုမျိုးဆက်သတင်းစာဆရာများအကြောင်းပဲဖြစ်ပါတယ်မကြာသေးခင်ကပဲလူစုစိန်ဝင်ကွဲလွန်သွားခဲ့တော့လူစုသတင်းစာဆရာများအကြောင်းကိုကြောချင်သိပေါ်လာပါတယ်လူစုစိန်ဝင်ဆိုတာကလူစုသတင်းစာရဲ့နောက်ဆုံးမျိုးဆက်ထဲကတယောက်ဖြစ်ပါတယ်ရန်ကုန်မှာလူစုတိုက်ခွဲအငယ်ဆုံးအရီတာပါမန္တလေးမှာမောင်တက်လွင်လူစုနဲ့နတ်မောက်ထွန်းချိန်တို့နော်လူထုမျိုးဆက်သတင်းစာဆရာများဖြစ်ကြံရစ်ပါတယ်သတင်းတောက်တွေကတော့အများကြီးပါပဲကျွန်တော်တို့တွေအထက်ပမာနိုင်ငံတလောမှာစာပေဟောပြောပွဲတွေထွက်ကြရင်နေကဟောပြောပွဲတွေမှာလူထုသတင်းတောက်တွေပါဝင်ဥဆောင်ကြတာအများကြီးတွေ့ရပါတယ်လူထုစေဝင်ဆိုတာကတော့လူထုတိုက်ရဲ့ငယ်မွေးခြံပေါက်ပါစာရေးဆရာကြီးရွှေဦးထောင်ရဲ့မိတယောက်ဆိုတော့ရွှေဘုံမကြီးတုံအဆက်တွေလို့ဆိုရမှာပေါ့ရန်ကုန်မှာလူစုတိုက်ထက်ထဲကဆိုရင်လူစုစေဝင်ပြည်မောင်တာနိုးနဲ့မောင်မိုးသူတို့လည်းရှိပါသေးတယ်။သူတို့နှုတ်ဦးကမန်းခစ်ဆိုတဲ့သတင်းစာတစ်ဆောင်မှလည်းအတူတူအရိတာလွတ်ခဲ့ကြပူပါလေ။မောင်မိုးသူကလူစုတိုက်မှာတော့တရားဝင်ဘာမှမလွတ်ခဲ့ဘူးပေမဲ့သူ့ဖခင်တခင်နိုင်ငံရေးသမားနဲ့ပတ်သက်ပြီးသူစာပေသမားမဖြစ်ခင်ကတည်းကလူစုတိုက်နဲ့အဝင်ထွက်ဆက်တွေ့ရရှိခဲ့သူပါ။မောင်တာနုကတော့တက်ကတော့ကြောင်းသားဘွားမှာကလေးကအတူတူမှလုတ်ခဲ့ပူတာပါသူရရှမ်းပြည်ရှင်ညာနေတရာဘွဲ့ခံဆရာကြီးဦးစန်းထွန်းချစ်ညိုးစားတဲ့ဆိုင်ရေးဆရာကြီးများနဲ့လူစုတိုက်မှာတွဲဆုံပြီးလုတ်ကင်ခဲ့ရပူပါတယ်အဲ့ဒီအခါကနတ်နယ်ခေါ်ကိုလှမြင်လေလူစုတိုက်မှာခဏတစ်ဖြုတ်ခုလုံခဲ့ရပူပါတယ်နောက်အခါစစ်အစိုးရများလက်ထက်မှာအမေရိကန်ပြည်တော်စုကိုထွက်ခွာခိုးလုံနေကြသူဆိုင်ရေးဆရာ၄ဦးစလုံးဟာမန္တလေးကဖြစ်ပြီးသုံးဦးကလူစုတိုက်ထွက်ဆစ်ဆစ်တွေဖြစ်ပါတယ်။ဒါရိုက်တာဝင်းဖေတင်မိုးနဲ့မောင်စွိုင်းတို့ပါပဲ။ဒါရိုက်တာဝင်းဖေကလူစုတိုက်မှာပကြီးဆရာကတ်တုံးဆရာအဖြစ်ပေါ်ဥတက်နဲ့အတူလက်ကစားလုပ်ခဲ့မှုသူဖြစ်ပါတယ်။သူ့ကိုနိုင်ငံခြားသတင်းအရီတာခန့်ချိန်ကြမှာဘာစိတ်ကူးပေါက်တယ်မသိပါဘူး။အလုတ်ကထွက်ခဲ့တာဖြစ်ပါတယ်။တင်မိုးကတော့တင်းငွေတွေချက်ပုံမှာကဗျာအရီတာလုပ်ဖူးပါတယ်။မောင်စွိုင်းကတော့အဲ့ဒီလူတို့တရင်စာမှာစာအုပ်ဝေဖန်ချက်ရေးတဲ့ပင်တိုင်းဆောင်းမရှင်ဖြစ်ပါတယ်။မောင်တာရကတော့ငါကလူတို့တိုက်ထွက်မဟုတ်ဘူးကွာလို့ပြောလို့ရှိပါတယ်။တကယ်တော့လူတို့ဂျာနဲ့အဟောင်းတွေကိုလမ်းကြည့်ရင်မောင်သိန်းလွင်အမီနဲ့သူကလောင်သွေးခဲ့တဲ့ကြပြားလေးတွေကိုတွေ့ရဦးမှာပါ။စစ်စိုးရကလူတို့တရင်စာကို1969ဇူလိုင်လ9ရက်နေ့7ဇူလိုင်ပဲပေါ့ခင်ဗျာပေးလိုက်တာပါ။နောက်တော့ဟန်တာဝရီဆိုပြီးမန္တလေးကိုအိုးဝင်တို့ရောက်လာခဲ့ပါတယ်။ဘုန်နေဝင်းကလူလူလာတော်မှာတို့နဲ့မရောဘူး။အိုးဝင်တင်ကိုအသေးချာမှားလိုက်တယ်လို့ဆိုထင်ပါရဲ့ဗျာ။ဒါပေမဲ့အိုးဝင်တင်ကဘယ်နေမှာလဲ။ကျွန်တော်တို့နဲ့ဆိုတာလုံနေတာပေါ့။မန်းလေးမှာအိမ်နဲ့ပြောင်းမိနေခဲ့ရမှာနှစ်ခါလုံးတရက်ကွက်ထဲအိမ်ကြီးချင်းဖြစ်နေအတူနေခဲ့ကြရပါတယ်။အဲဒီတစ်ပတ်တော့ဒီလောက်ပါပဲ။ကျွန်တော်မဆွားယူပါခင်ဗျာ။